ထိုင်းနိုင်ငံဒဲကိုတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာပြီးလေးလာကျော်ကြာတဲ့အထိစာချုပ်ထဲမှာချုပ်ဆိုထားတဲ့အတိုင်းအလုပ်လုပ်ခွင့်မရတဲ့အလုပ်သမား80ကျော်ဟာဇန်နဝါရီလ9ရက်နေ့ကဘန်ကောက်မြန်မာတန်ယုံတဲ့ကိုဝင်ပြီးသူတို့အခက်ခဲတွေဖြေရှင်းပေးဖို့ဆန္ဒပြတောင်းဆိုကြပါတယ်သူတို့တွေဟာမြန်မာတန်ယုံတဲ့မှာညှိအိပ်ပြီးသူတို့ပြဿနာကိုဖြေရှင်းပေးဖို့တောင်းဆိုခဲ့တာပါ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတဲ့ကိုတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာရောက်ပြီးစာချုပ်ချုပ်ဆိုတဲ့အလုပ်ယုံမှာအလုပ်လုပ်ခွင့်မရပဲပယံဆိုင်နှစ်ခုကိုပို့ဆောင်ခံရတဲ့အလုပ်သမားတွေဟာအေဂျင်စီတွေကိုဖြေရှင်းပေးဖို့အတွက်တောင်းဆိုခဲ့တာပါအလုပ်သမားတွေဟာမြန်မာအလုပ်သမားတန်အရာရှိနဲ့အေဂျင်စီတွေကိုသူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့အကြိမ်ကြိမ်တောင်းဆိုခဲ့ပြီးတဲ့နောက်ပိုင်းမှာတော့တိမခန့်နိုင်တော့တဲ့အတွက်ဘန်ကောက်မြို့ကမြန်မာတန်ယုံကြီးတဲ့ကိုဝင်ရောက်ခဲ့တာဖြစ်ကြောင်းအလုပ်သမားတဦးကအခုလိုပြောပြပါဗျာ
။သမီးတို့ကနေရာစာချုပ်နဲ့လဲလွဲတယ်စာချုပ်ပါစီတန်းနဲ့လဲနထပူလီဒီယောနဲ့စာချုပ်ချုပ်တာတယ်။အင်းကုမ္ပဏီစိုက်ကြီးမှဒီယောစိုက်ကြီးမှလောက်ကမယ်ဘော်ဒီစက်မှာဝင်လောက်ကမယ်ပေါ့နော်။ချက်လာပြီးတော့လာအိုခွန်ကဲလာအိုနေစက်ကိုပို့လိုက်တယ်။ပို့ပြီးတော့အဲ့မှာပို့လက်မောင်းပြန်ဝင်လောက်တယ်။လောက်ပြီးတော့ဒီဘက်ကပြန်အန်ပို့လက်မောင်းဝင်လောက်ပါတယ်။ပို့လက်မောင်းဆိုတာပညာလောက်ကတာပေါ့နော်။တန်ချီပေါ့နေဘူးထဲမှာလောက်ပါတယ်။ MOU စီကန်းနဲ့မညီညွတ်ဘူးပေါ့နော်။ပညာအန်ပြန်ဝင်လောက်ပြီးတော့ဒီဘက်ကနေပြီးတော့သူတို့ကတရုတ်ဆိုင်ထဲကိုပြန်ပို့တယ်ပထုံထားနေမျိုး။သမီးတို့ကအဲ့ဆိုင်ထဲမှာလုံးဝမလုပ်နိုင်တော့ဘူး။အဲ့ဒီမှာသမီးတို့ကအလုပ်ဆက်မလုပ်တော့ဘဲနဲ့ဒီမှာagency ကိုအကြောင်းကြားတဲ့ agency တွေကလာမရှင်းသေးဘူး။သူတို့ကစာအုပ်ကိုလုံးဝပေးမကန်ဒါမဲ့သမီးတို့လက်ထဲကိုတအောင်တော့ပေးကန်လိုက်တယ်။စာအုပ်တက်မယ်တဲ့ပဲပေးကန်ပြီးတော့တုံးထုမယ်ဆိုပြီးတော့ပြန်ယူသွားပြီးတုံးနေလဲလုံးဝမထူပေးဘူးသမီးတို့။ UACP ရောက်မှသမီးတို့တုံးနေရက်တွေကျော်လို့ထတ်ထုတ်ရတယ်။သမီးတို့တုံးထုပေးမယ်ဆိုပြီးစာအုပ်တွေလိန်ပြန်သိမ်းသွားတယ်။ဝက်ပါမစတော့ရောက်သေးကလုံးဝပေးမကန်တာ
။အလုပ်ကနေမောင်းထုတ်ခံရတဲ့အလုပ်သမားတွေဟာAC မဟာမိတ်အဖွဲ့ကိုအကူအညီတောင်းခဲ့တာကြောင့်အကူအညီပေးခဲ့ရကြောင်းနဲ့တန်ယုံနဲ့ဝင်ရောက်ရတဲ့အခြေအနေတွေကိုလည်း AC အဖွဲ့ကဒါရိုက်တာဥက္ကဋ္ဌကြီးကအခုလိုပြောပြပါဗါတယ
်။တန်ယုံကြီးကနေပြီးတော့ဒီပါတန်ယာရှိခေါ်ပြီးတော့စီးစိတ်ဒုံးဒီပါထုပြီးတော့ဗယ်နစ်ပရဲမှာလောကကြီးပေးရမယ်ဗယ်နစ်ပရဲမှာလိုအပ်တဲ့လူသမားတွေကိုအကူအညီပေးရမယ်အဲအကျုပ်ပါစီကန်းနေမကိုက်ညီတဲ့ဟာတွေကိုဖြစ်စည်းပေးရမယ်ဆိုပြီးတော့ကတိပေးလိုက်တာအဲ့ကတိပေးတဲ့နေမှာအင်ဂျင်စီနဲ့တန်ရန်ဒီဘက်ကမလုပ်ပေးနိုင်တဲ့အတွက်လုပ်သမားတွေကတန်ဝန်ထဲမှာဝင်တာဝင်မင်းမရတော့အတင်းလူရက်ပြီးဝင်ပြီးတော့မှခါတဲ့တန်ဝန်တွေကမထွက်တော့ဘူးဒီတဒနာမပြေရှင်းပြီးမထွက်ဘူးဆိုပြီးညပါအိတ်ပြီးတော့ဆန္ဒပြတာအဲ့လားအခုကမှသူတို့ပြည်လည်မှုရရှိတယ်ဒါတော့နောက်နှစ်ရက်သုံးရက်နေမှာပြည်လည်မယ်လို့ပြောတယ်အခုလက်ရှိနေတာသူပေါင်း100လောက်ရှိတာပေါ့နော်ကုမ္ပဏီကခုဟုတ်ဒီ3တိုင်းပေါ်က40 42ယောက် 43 ယောက်တစ်ဖွဲ့ရေးနည်းနည်းတကော42ယောက်တစ်ဖွဲ့အားလုံး80ကျော်တာပေါ့
အလုပ်သမားတွေဟာပြဿနာဖြေရှင်းပေးဖို့အတွက်တန်ယုံကိုလာတာ9ကြိမ်ရှိပြီလို့လည်းနောက်ထပ်အလုပ်သမားတဦးကပြောပြပါတယ
်ခုကတော့ဒီတစ်ခါနဲ့တန်ယုံကိုလာတာ9ခါရှိပြီ4ရက်လောက်စောင့်ပါဦး18ရက်နေ့လောက်စောင့်ပါဦး30ရက်နေ့စောင့်ပါဦး10ရက်နေ့စောင့်ပါဦးအဲ့လိုတွေယူရတာတို့ပြောတော့တားတို့ဒီမှာလာလိုက်အဲ့လိုပြောလိုက်ကျန်းသွားလိုက်လာလိုက်အဲ့လိုရှင်းပြီးမဲ့ပြောလိုက်ကျန်းသွားလိုက်နေဟိုဒီတစ်ခါကျတော့သားတို့ကမနေရကျတော့ဘလို့မှတင်းကြီးမခံတော့ဘူးရတယ်အဲ့ဒါဆိုလို့ရှိရင်မလုပ်ပေးနိုင်မလုပ်ပေးနိုင်မရှင်းသားတို့မပြန်ဘူးတို့ကတန်ရုံးမှအိတ်လို့မရဘူးပြောတယ
်အလုပ်သမားတွေတောင်းဆိုတာကတော့စာချုပ်ထားတဲ့ကုမ္ပဏီအနေနဲ့အလုပ်သမားတွေကိုလက်မခံနိုင်တော့ဘူးဆိုရင်နောက်ထပ်တတိစီမှာအလုပ်လုပ်ဖို့လွှဲပြောင်းစာရွက်ကိုတရားဝင်ထုတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါဒါကိုစာချုပ်ထားတဲ့ Thai Agency ဘက်ကလည်းမထုတ်ပေးနိုင်သေးတဲ့အတွက်အလုပ်သမားတွေကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။များသောအားဖြင့်အလုပ်ယုံဘက်ကတခြားစိတ်ယုံကိုလွှဲပြောင်းပေးတာမျိုးမလုပ်ပေးတာကတော့အလုပ်မပေးနိုင်ပဲအလုပ်သမားတွေကိုခေါ်သွင်းတာမျိုးလုပ်ရင်နောက်တစ်ချိန်အလုပ်သမားခေါ်ယူတာတွေလုပ်ခွင့်မရမှာဆိုတာကြောင့်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။အခုဆိုရင်ထိုင်းနိုင်ငံတဲကိုအလုပ်သမားတွေအလုပ်လာလုပ်တာ၄လကျော်ကြာပြီဖြစ်ပေမဲ့စာချုပ်အတိုင်းအလုပ်လုပ်ခွင့်မရတဲ့အတွက်အခက်အခဲတွေရင်ဆိုင်နေရတယ်လို့လည်းအလုပ်သမားတွေဘက်ကပြောပါတယ်ရှင်